ဒေါ်ဆန်းစုကြည်ကိုအဂတိလိုက်စားမှုဆွဲဆိုထားတဲ့မှုတွေနဲ့ပတ်သက်ပြီးတော့ရှေ့သတင်းပတ်မှာတရလူပြသက်တွေကိုနှစ်ဖက်ရှေ့နေတွေကအပြန်အလှန်စစ်မေးတာဟာအမှုအတွက်အရေးကြီးဆုံးဖြစ်တယ်လို့ဥပဒေပညာရှင်တွေကပြောပါတယ်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကစစ်ကောင်စီဘက်ကနေတရလူပြသက်တည်အဖြစ်ထွက်ဆိုပြီးတဲ့နောက်ရှေ့လာမဲ့သတင်းပတ်မှာနှစ်ဖက်ရှိနေတွေကသူ့ကိုအပြန်အလှန်စစ်မေးမှာဖြစ်ပါတယ်။ဒီအခြေအနေအပြည့်အစုံကိုတော့ကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်
။ဒေါ်ဆန်းစုကြည်ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နဲ့ဆွဲဆိုထားတဲ့အမှုနဲ့ပတ်သက်ပြီးတောက်ကြနေ့ကနေပြည်တော်ကတီးတန့်တရားရုံးမှာပထမဆုံးအကြိမ်ကြားနာစစ်ဆေးချိန်မှာတော့NLD အစိုးရလက်ထက်ကရန်ကုန်တိုင်းဝန်ကြီးချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဦးဖြိုးမင်းသိန်းကတရလူစစ်ကောင်စီဘက်ကတင်သွင်းတဲ့အရသာသက်တည်ဖြစ်တဲ့လူကိုယ်တိုင်လာရောက်ထွက်ဆိုသွားခဲ့ပါတယ်။ဦးဖြိုးမင်းသိန်းကဒေါ်ဆန်းစုကြည်ကိုဒေါ်လာနဲ့ရွှေချောင်းတွေပေးတာနဲ့ပတ်သက်ပြီးစစ်စစ်ခဲ့ပြီးတော့ဦးဖြိုးမင်းသိန်းဟာပြီးခဲ့တဲ့လပိုင်းတွေအတွင်းစစ်ကောင်စီရဲ့ရုပ်သံမီဒီယာကနေထုတ်လွှင့်ခဲ့တဲ့ကအတိုင်းထွက်ဆိုသွားခဲ့ကြောင်းနဲ့အဲ့ဒီနေ့ကတရခွင်အခင်းကျင်းကိုတော့ဒေါ်ဆန်းစုကြည်ရဲ့ရှေ့နေဦးခမောင်ဇော်ကအခုလိုပြောပါတယ်
အဲ့တော့ဟိုကောအရသာသက်တွေခေါ်ဆိုပြီးတော့ခေါ်တော့ရောက်လာတော့ဘယ်လိုလဲဆိုတော့ဥဖြိုးမင်းသိန်းပါရန်ကုန်တိုင်းဝန်ကြီးချုပ်ဆက်မလို့တော့အဓိကစစ်မေးချက်ဥဖြိုးမင်းသိန်းကခင်ဗျားတို့ကျွန်တော်တို့သူ့ဗီဒီယိုနဲ့ရိုက်ထားတဲ့တွေ့တဲ့အတိုင်းပေါ့ဗျာအဲ့ဒီအကြောင်းအတိုင်းပဲသူကထွက်သွားလာဗျာဟိုသူ့အနေကတော့ညှင်းညွန်းငယ်ရေးကြရတာလေပြန်လာမေးရတော့ရှေ့ရနေကြမှာသူဟိုဟာဥဖြိုးမင်းသိန်းပြန်လာပါမယ်ကျွန်တော်တို့ဝိုင်းပြီးတော့ cross လုပ်ပါမယ်စိတ်ဝင်စားစရာအဲ့ဒီအခြေဖြစ်ပါလိမ့်မယ်ဗျာဥပြိုးမင်းသိန်းကတော့ဒါသာလိရှိရဖြတ်ပေါ်လာတာညာနော်ညနာမော့လည်းမကြည့်ဘူးသူကတော့ငိုလို့သွားပြီးတော့နှုတ်ဆက်ခြင်းပြောမပြောနဲ့မော့တော့ကြည့်မပွားဘူးဗျာဒါသာလိရဲ့ပုံစံဆိုရလို့ဆိုပြီးတာပဲသူကတော့ဒီလိုပဲစာရင်းနဲ့ဒီလိုပဲကြည်နာပါမယ
်ဒီလိုတက်တည်ထွက်ဆိုတဲ့နေရာမှာဥပြိုးမင်းသိန်းဟာတစုံတရာဖီအားတွေအကြက်ကိုင်းချင်းချောင်းမှုတွေကြောင့်ထွက်ဆိုတာလားအဲ့လို PR တွေအကြက်ကန်ချင်းချောက်မှုတွေမပါဘဲထွက်ဆိုတာလားဆိုတာကလည်းစိတ်ဝင်စားစရာဖြစ်တယ်လို့ဥပဒေကြောင်းအရရောနိုင်ငံရေးအရပါအရေးပါတဲ့အချက်လည်းဖြစ်ပါတယ်။ရာဇဝတ်ကျင့်ထုံးဥပဒေပုံမှန်161အရရဲလက်ထဲမှာစုံစမ်းစစ်ဆေးမှုရှိနေစဉ်အတွင်းထွက်တဲ့ထွက်ချက်ဟာတည်တည်ခံမဝင်ဘူးလို့ပြဋ္ဌာန်းထားပါတယ်။ဒါကြောင့်ဥဖြိုးမင်းသိန်းဟာလက်ရှိမှာစစ်ကောင်စီရဲ့ဖမ်းဆီးထိန်းသိမ်းထားတာထိန်းချုပ်မှုအောက်မှာရှိနေတဲ့အတွက်သူရဲ့ထွက်ချက်ဟာဥပဒေသဘောအရတတ်သိကံလို့မရဘူးလို့ဥပဒေပညာရှင်တွေနဲ့ဥပဒေပညာဆိုင်ရာသုတေသီတွေကပြောပါတယ်။ဥဖြိုးမင်းသိန်းဘက်ကတရားရုံးမှာဒီတစ်ပတ်အခုလိုထွက်ဆိုသွားခဲ့ပေမဲ့ရှေ့တစ်ပတ်မှာတော့နှစ်ဖက်ရှိနေတွေကသူ့ကို cross examination လို့ခေါ်တဲ့အပြန်အလှန်စစ်ဆေးမေးမြန်းကြမှာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကလည်းဒီအချိန်ကစိတ်ဝင်စားစရာအကောင်းဆုံးအချိန်ဖြစ်မယ်လို့ဆိုပါတယ်။တရားလွှတ်တော်ရှေ့နေကြီးဦးကြီးမင်းကလည်းဥဖြိုးမင်းသိန်းကိုနှစ်ဖက်ရှိနေတွေအပြန်အလှန်မေးခွန်းတွေမေးမဲ့ရှေ့လာမဲ့တောက်ကြနေဟာအရေးကြီးဆုံးနေ့တစ်နေ့ဖြစ်ပြီးတော့အားလုံးစောင့်ကြည့်ရမယ့်နေ့ဖြစ်တယ်လို့ပြောလိုက်ပါတယ
်။ရှေ့ရနေမှာသူ့ကို cross မင်းပဲပြန်လာမေးကုန်ဒီဘက်ကအဲ့ဒီမှာအကုန်လုံးသူ့ကိုဝခံခိုင်းတော့မှာခင်ဗျားဘယ်လိုဖြစ်တယ်မလားဘယ်လိုဖြစ်တယ်မလားဘယ်လိုဖြစ်တယ်မလားဒါကြောင့်ဘယ်လိုဖြစ်တယ်မလားခင်ဗျားဘာဖြစ်တယ်အဲ့ဒါတွေကို cross တွေကိုမေးမှာအဲ့ရှေ့နေရလူမင်းသိန်းကသူ့နိုင်ငံရေးတမိုင်းကတော့တုံညာဖြစ်သွားပြီစစ်အာဏာရှင်မျက်နှာပုံပွားကြသွားပြီးတော့အဲ့ဒီနေ့မှာကျွန်တော်တို့ဘက်ကအော်ဝဲပဲသူထိတ်တာဆုံးဖြတ်တော့ကျွန်တော်တို့ဘက်ကကျွန်တော်တို့ပြည်သူတွေကဘာသိချင်တာလေးအားလုံးဖြုံးမသိရမဖြေလို့မရဘူးအကျွန်တော်မသိပါမသိပါမသိပါဆိုရင်အဲ့ဒီကမသိပါလို့ပြောတဲ့ဥစ္စာတွေကတူအာရောက်တာပဲအဲ့ဒီနေ့ကတော့တကယ်ပေါ်ကြီးပွဲကောင်းနေအဲ့ဒီနေ့ကိုကျွန်တော်တို့စာလုံးတစ်လုံးတော့လွတ်မသွားဘူးဒီချာသွေးနောက်ကောင်းကောင်းနဲ့ဒီချာချာခင်ဗျားတို့ဘာလုပ်ကုန်လဲအဲ့ဒီနေ့ကအပြစ်အပြက်ပဲ
အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55ဆိုတာယာရုအာဏာကိုအလွဲသုံးစားလုပ်ပြီးငွေကြေးလက်ဆောင်တွေကိုကျိုးအတွက်ရယူခဲ့သူတွေကိုတရားစွဲဆိုတဲ့ဥပဒေပုံမှန်တစ်ခုဖြစ်ပြီးအမြင့်ဆုံး1015နှစ်အထိချမှတ်နိုင်တာဖြစ်ပါတယ်ပြီးခဲ့တဲ့တစ်ပတ်မှာနောက်ထပ်ထူးခြားတာတစ်ခုကတော့ဒေါန်ဆန်းစုကြည်ကိုစစ်ကောင်စီကနောက်ထပ်အမှုထပ်တိုးတဲ့အကြောင်းစစ်ခေါ်စာနဲ့ဒေါန်ဆန်းစုကြည်စီကိုတိုက်ရိုက်ပေးခဲ့ပြီးဘာဆိုတာတော့မသိရသေးပါဘူး။ဒါ့အပြင်အဂတိလိုက်စားမှုတွေကိုမူလကနှစ်ပတ်တစ်ကြိမ်စစ်ဖို့လှုပ်ထားပေမဲ့အခုခါမှာတော့အပတ်စဉ်တောက်ကြနေတိုင်းမှာကြားနာစစ်ဆေးသွားမှာဖြစ်တဲ့အတွက်ဒေါန်ဆန်းစုကြည်ဟာနေတိုင်းလိုလိုတရားရုံးကြားနာမှုတွေကိုရင်ဆိုင်ရမှာဖြစ်သလိုရှင်းနေတဲ့အနေနဲ့လည်းအမှုအတွက်ပြင်ဆင်ခြင်းတွေနည်းလာနေတယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ။